လာမဲ့တနုနေနေမှာပေါ့လေ UNE နဲ့ NLD တို့ဆွေးနွေးပွဲလုပ်ကြအောင်ပဲလို့သိရလို့ပါဆရာရယ်အဲ့ဒီမှာဘလို့ဆွေးနွေးမှုများရှိမလဲလို့သိချင်လို့ပါဗျ
ကျွန်တော်တို့ UNA ညီလာခံရှိတယ်မလားအဲ UNA ညီလာခံမှာကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရေးအတွက်ကိုနိုင်ငံရေးဆွေးနွေးပွဲစတင်ပြင်ပြီလို့ကျွန်တော်သုံးသပ်ထားတယ်ရှိတယ်အဲ UNA ကိုနိုင်ငံလည်းကိုယ့်အကူလုပ်နေပြီအဲ့ဒီနိုင်ငံရေးဆွေးနွေးပွဲကဏ္ဍမှာအခုမြန်မာနိုင်ငံရေးကိုဦးဆောင်မှုအခန်းကဏ္ဍကယူနေတယ်လို့အားလုံးမြင်တဲ့ NLD နဲ့ဒီလူမှုဖွဲ့စည်းရေး ADA လိုမျိုးပေါ့လာပြီးတော့မှလက်တွဲပူးပေါင်းဆောင်ရွက်ဖို့အတွက်ကိုကျွန်တော်ကန့်လှမ်းဖို့ပါအဲ့ဒီမှာသူတို့ရဲ့ပူပေါင်းပါဝင်မှုတော့လိုအပ်တယ်ဒါဒီမိုကရေစီတက်တော့လာအချင်းချင်းပြည်လုံးညီဖို့လိုအပ်တယ်ဆိုတာကိုမြင်လို့အဲ့ကိစ္စသွားဆွေးနွေးမှာပါနေပြည်တော်ကတော့သူ့စီစဉ်နဲ့သူ့ချိန်လားဒါမှမဟုတ်တခြားတနေရာလားမသိဘူးနေပြည်တော်မှာပ
ါဆရာတို့ UNA တဖွဲ့လုံးကိုစားပြုပြီးတော့ NLD နဲ့ဆွေးနွေးမဲ့သဘောမျိုးလားဆရာ
ဟုတ်ပါတယ
်ဒီလိုပူပေါင်းဆောင်ရွက်ဖို့အတွက်ကိုဖိတ်ခေါ်မယ်ဆိုလို့ရှိရင် ADA လိုမျိုးအဖွဲ့မျိုးတပြင်ကိုတခြားဘယ်လိုအဖွဲ့အစည်းမျိုးတွေများထပ်ပြီးတော့ပါဝင်ဖို့ဖိတ်ခေါ်အောင်လဲဆရာ
လုံးလုံးကတော့ကျွန်တော်တို့နိုင်ငံရေးပါတီတဲကတော့ NLD ကိုစပြီးချင်းကတ်တာပေါ့နော်စပြီးဖိတ်ခေါ်တာပေါ့ဒီ ADA ကျတော့လည်းကျွန်တော်တို့စည်းဝေးမှာကလေးကသူတို့ပါတာကိုညီလာခံမှာအဲသူတို့ကိုနိုင်ငံလည်းလိုလိုချင်ရှိတယ်ဆိုရင်တော့လက်တွဲသွားဖို့အချိန်ပြည့်မယ်လေအဲတခြားကျန်တဲ့ဖွဲ့စည်းကတော့အဲလူလူခြေစည်းဖွဲ့စည်းကတော့အကုန်ပါတယ်လို့နှိပါဖြစ်နေပါပြီနိုင်ချင်းရောဘာရောအကုန်ပါလာပြီလေအဲကျွန်တော်အတိုက်ခံဘက်ကပြောတာပေါ့နော
်နိုင်ငံရေးအဖွဲ့အစည်းတွေတော်တော်များများပါဝင်လာပြီဆိုလို့ရှိရင်ရှစ်ဆက်ပေါ့လေဘလို့များဆက်လုပ်ဖို့များရည်ရွယ်ထားပဲဆရာသိပြစီဆရာ
ဒီကတော့နိုင်ငံရေးဆွေးနွေးပွဲကိုသွားရမယ်နိုင်ငံရေးဆွေးနွေးပွဲမစဘဲနဲ့အားလုံးလူချင်းနဲ့ငင်းငင်းကြီးဆိုတာကိုချင်းကတ်နိုင်မှာမဟုတ်ဘူးသူနည်းလူပဲအားလုံးလူချင်းနေတဲ့ပြည်ပုံခြေခံဥပဒေပြင်ဆင်ရေးအတွက်ခြေခံမူများကိုချမှတ်နိုင်မှာမဟုတ်ဘူးအဲ့တော့နိုင်ငံရေးဆွေးနွေးပွဲစတင်မှသာလေရင်ပေါင်းဆောင်တွေအချင်းချင်းကြားထဲမှာပြည်ရင်တစ်ခုရလာနိုင်မယ်ပေါ့အဲ့ဒီပြည်ရင်ရမှာသာလေရင်ပြည်ပုံပြင်ဖို့အတွက်လည်းအင်ပြေလိမ့်မယ်အဓိကကတော့ပြည်ပုံပြင်ဖို့ငင်းငင်းရရှိဖို့ဒါတွေပါပဲ
အခုဆိုရင်ပေါ့ဆရာရဲ့2015ဒီအစိုးရတက်တန်းကလည်းတစ်နှစ်ပဲကျန်တော့တယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဘယ်လောက်ထိများအကျိုးသက်ရောက်မှုဖြစ်လာနိုင်မယ်လို့ရောမျှော်လင့်မိပါလဲဆရာ
အရေးကြီးတဲ့ပုံမှန်တွေကတော့သူတို့မပြင်ချင်မှုဖြစ်နေတယ်ဒါပေမဲ့လုံးဝမပြင်သေးတော့မနေဘူးဆိုတော့လွတ်တော်နိုင်ငံကြီးကိုယ်တိုင်ကပြင်မှမယ်ပြောထားတဲ့အကြားလည်းရှိတယ်နောက်ပြီးခဲ့တဲ့ဒီ48ခုပါဝင်တဲ့စည်းဝေးမှာလည်းပဲပြင်သစ်ပြင်တိုက်ကြတော့ပြင်ရပါမယ်ဆိုတာကိုတာချုပ်ကသမ္မတကြီးကပြောတယ်သူတို့တိုင်းပြည်မျက်နှာကိုတကယ်တမ်းထောက်ရှိကြတယ်ဆိုလို့ရှိရင်တော့မပြင်းမဲတော့မနေကြဘူးဒါသူတို့ကတော့ရလာထွက်မှာပ
ါဒီဆွေးနွေးပွဲမှာပေါ့လေလာမယ့်2015ထွေထွေရေးကောက်ပွဲဝင်ရောက်ဖို့အတွက်ကောအဲ့ဒီအကြောင်းအရာတွေမျိုးပါဦးမလားဆရာ
မပါဘူးကမပါဘူးအဲ့ဆိုရေးကောက်ပွဲကိစ္စကဘယ်နေ့ဘယ်ရက်မှကျင်းပမယ်ဆိုတော့လည်းမပါသေးဘူးနောက်ရေးကောက်ပွဲနည်းဥတွေကလည်းပြင်ကောင်းပြင်ဦးမှာလေအဲ့ဒါတွေမထွက်ဘဲနဲ့ကျွန်တော်ဒီကိစ္စကတော့ဆွေးနွေးဖို့ကစောနေသေးတယ်လို့မြင်ပါ
ဆရာကျေးဇူးပါဆရာကျေးဇူးပါဆရာ
ဟုတ်ပါပြီဟုတ်ပါပြီ